အမေရိကန်သမ္မတဒေါနယ်ထရမ့်ရဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုနဲ့ပတ်သက်ပြီးကိုင်းတဲ့ဆောင်ရွက်ပုံတွေဟာလုံးဝကိုဖိအိုဖျဲနဲ့ဗျမ်းမာနိုင်လုံးတယ်လို့အမေရိကန်သမ္မတဟောင်းဘရက်အိုဘားမားကပြောလိုက်ပါတယ်။ဘသူဘာဖြစ်နေနေကို့အတွက်ဘာရမလဲဆိုတဲ့စိတ်ဓာတ်မျိုးနဲ့အစိုးရလုံနေတာဟာဗျမ်းမာနိုင်လုံးတယ်လို့သမ္မတဟောင်းအိုဘားမားကသူ့ရဲ့အိမ်ပြီးတော့အစိုးရအဖွဲ့ဝင်ဟောင်းတွေနဲ့ဗီဒီယိုကနေတဆင့်ဆက်သွယ်ပြောကြားခဲ့စဉ်အတွင်းမှာပြောတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ 1.3 သန်းကျော်နဲ့သေဆုံးသူ 8,000 လောက်ရှိပြီးကမ္ဘာမှာရောဂါကူးစက်မှုနဲ့သေဆုံးမှုအများဆုံးနိုင်ငံဖြစ်ပါတယ်။ဗိုင်းရပ်စ်ကူးစက်မှုတွေအဆိုးအဝါဆုံးဖြစ်နေတဲ့နယူးယောက်မြို့မှာတော့ကလေး3ယောက်သေဆုံးခဲ့ပြီးတော့နောက်ထပ်ကလေး80လောက်လည်းဗိုင်းရပ်စ်နဲ့ဆက်စပ်တဲ့အဖျားရောဂါလက္ခဏာတစ်မျိုးတွေ့ခဲ့ရတယ်လို့နယူးယောက်ပြည်နယ်အုပ်ချုပ်ရေးမှူးအန်ရူကိုမိုကပြောပါတယ်။စောပိုင်းတုန်းကတော့ကလေးတွေဟာဗိုင်းရပ်စ်ကူးစက်မှုကိုခံနိုင်ရရှိတယ်လို့ယူဆခဲ့ကြပေမဲ့အခုအခါမှာတော့ဒါနဲ့ပတ်သက်ပြီးတော့ပြန်ပြီးတော့မေးခွန်းထုတ်ရမယ့်သတင်းချက်လက်တွေစတင်ထွက်လာနေပါတယ်။အခုဆိုရင်ကမ္ဘာတစ်ဝှမ်းမှာယောဂါကူးစက်ခံသူစုစုပေါင်း4သန်းကျော်လာခဲ့ပြီဖြစ်ပြီးတော့သေဆုံးသူအရေအတွက် 28,900 ကျော်ရှိလာနေပြီဖြစ်ပါတယ်ခင်ဗျာ။